to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ်ဇန်နဝါရီလ30ရက်ကြာတာပြည့်ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32 line လက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ပြည်နယ်ငယ်မှာလူ190ထိသေဆုံးရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးရေးပေါ်ခြင်းဖြင့်ကြီးညာသင့်မသင့်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံအပါအဝင်အာရှကလူ့ခွင့်ရေးခြင်းတွေကိုမိမောင်းထုတ်ထားပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာရတဲ့မှာဘင်္ဂလားဒေ့ရှ်ဘက်ကနေကိုယ့်အစီအစဉ်နဲ့ကိုမြန်မာပြည်နဲ့ပြန်ဝင်လာကြတဲ့ရိုဟင်ဂျာအိမ်တောင်စုကိုစုကိုနေရာချထားရင်းနဲ့ပတ်သက်လို့အခုလိုသိရမှာပါ
။သူတို့ငိုနေရမှာနေမလားနေတယ်လေ။သူတို့ဆန္ဒပြတဲ့နေရာတွေပို့ပြီးတာပေါ့။တချို့ကြတော့လည်းပဲငိုတော့ကွာတခုကိုသူတို့ဆန္ဒပြတာကွာတခု
။လှဖို့ခေါင်စခန်းတာဝန်ခံဦးစိုးအောင်ရွှေရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်ကုတုပလောင်ဒုက္ခသည်စခန်းထဲကခရီးရန်ဘာသာဝင်ရိုဟင်ဂျာမိသားစုတစုအကြမ်းဖက်တိုက်ခိုက်ခံရပြီးတော့ပျောက်ဆုံးနေတယ်လို့ပြောပါရတယ်။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ကလေး90နီးပါးနာမကျန်းဖြစ်ရာကနေတဦးသေဆုံးခဲ့တာနဲ့ကရင်အမျိုးသားစီယုံ KNU နဲ့မြမတက်မရော်ဂျာကစီရင်တင်မာနေတဲ့အခြေအနေတွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြမွန်တို့ကပြောပြပေးပါမယ်ရှင်။
ပြည်နယ်ငယ်မှာလူ190ထိသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြီးညာသင့်မသင့်ဒီကနေ့ဆုံးဖြတ်မဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကဲကပြောလိုက်ပါတယ
် The continued increase in cases and the evidence of human to human transmission outside China are of course both deeply concerning although the numbers are
ကူးစက်သူတွေဆက်တိုးလာနေပြီးပြည်နယ်ငယ်အပြင်မှာပါလူလူချင်းကူးစက်နေတဲ့ထောက်ထားတွေတွေ့နေရတာဟာတကယ်ကိုစိုးရိမ်စရာဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ပါရုံးချုပ်မှာပြောဆိုလိုက်ကြပါရေပေါ်အခြေအနေကြီးညာဖို့အချိန်မတန်သေးကြောင်းပြည်ရဲ့သတင်းပတ်ထဲမှာ WHO ကပြောထားပေမဲ့အခုနောက်ဆုံးနောက်ထပ်ကူးစက်သူ1900ကျော်ပါဝင်ကူးစက်ခံရသူ9900ကျော်အထိတိုးလာနေကြမှာပြောဆိုလိုက်ကြလည်းဖြစ်ပါတယ်တစ်လုံးမှာတော့ကူးစက်မှု96ရာခိုင်နှုန်းဟာတရုတ်နိုင်ငံထဲမှာသာဖြစ်ပေါ်နေပြီးတရုတ်နိုင်ငံပြင်ပမှာကူးစက်သူရေထွက်ဟာလက်တလုံးမများပေမဲ့လည်းပိုတိုးလာနိုင်တဲ့အန္တရာယ်ရှိကြောင်းလည်း WHO ကြီးကသတိပေးခဲ့တာပါ။တိဆုံးသူ190မှာတယောက်ကလွဲလို့ကျန်တဲ့သူတွေအားလုံးဟာရောဂါစတင်ပြန့်နှံ့ရာဝူဟန်မြို့နဲ့ဟူပေပြည်နယ်တွေကဖြစ်ကြပါရဲ့။နိုင်ငံတော်များများကတော့ရောဂါကူးစက်မှုစဖြစ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ရောက်နိုင်ငံသားတွေကိုပြန်ခေါ်နေကြတာပါ။ဝူဟန်မှာပြင်ချန်တင်မှုရောက်နေရတဲ့မြန်မာကျောင်းသား60ယောက်ကိုလည်းပြန်ခေါ်ဖို့စီစဉ်ထားတဲ့အကြောင်းပေကျင်းမြို့တော်မှာရှိတဲ့မြန်မာတိုင်းဝန်ကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ကျောင်းသား63ယောက်ကိုပြန်ခေါ်ဖို့တရုတ်စိုးရဲခွင့်ပြုချက်ကိုစောင့်ဆိုင်းနေပြီးအထူးလျင်နဲ့ပြန်ခေါ်မှာဖြစ်ပေမဲ့ခေါ်ယူရေးလုပ်ငန်းစဉ်ကတစ်လလောက်ကြာမြင့်နိုင်တယ်လို့လည်းတိုင်းဝန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေစူးစမ်းနေကြတာနဲ့အတူနိုင်ငံတကာလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေကိုရန်နာထတာဒါမှမဟုတ်ခီးစဉ်တွေလျှော့ချတာလုပ်နေကြပါတယ်။American ပြည်တော်စုက United Airlines လေကြောင်းလိုင်းကတရုတ်နိုင်ငံကိုပြေးဆွဲတဲ့ခီးစဉ်တွေလျှော့ချမှာမို့ February 1ရက်နေ့ကနေ10ရက်နေ့ကြာ American မြို့3မြို့ကနေ Beijing, Shanghai နဲ့ Hong Kong ကိုပြန်တန်းတဲ့ခီးစဉ်တွေထိခိုက်မယ်လို့အသိပေးထားပါတယ်။ American လေကြောင်းလိုင်း AA ကလည်း Los Angeles ကနေ Beijing နဲ့ Shanghai မြို့တွေကိုပြေးဆွဲတဲ့ခီးစဉ်တွေကို February 9ရက်ကနေမတ်လ29ရက်နေ့ထိရနာထားမှာဖြစ်ပါတယ်။Dallas Fort Worth ကနေ Beijing နဲ့ Shanghai ကိုသွားတဲ့လေယာဉ်ခီးစဉ်တွေတော့ဆက်ရှိနေမှာဖြစ်ပါတယ်။ Delta လေကြောင်းလိုင်းကလည်းခီးတဲ့အရေးအတွက်တိတိကျကျနေသွားတဲ့အတွက် American ကနေတရုတ်ကိုအပတ်စဉ်ပြန်တန်းနေတဲ့ခီးစဉ်42ခုကနေ21ခုအထိ February 6ရက်နေ့ကစပြီးလျှော့ချတော့မှာဖြစ်ပါတယ်။အလားတူမြန်မာလေကြောင်းလိုင်း MAI ကလည်းတရုတ်မြို့ဆယ်မြို့ကိုပြေးဆွဲတဲ့ခီးစဉ်တွေကိုနက်ဖန်တောက်ချာနေ့ကစပြီးတော့ယာယီဆိုင်ထားပါတယ်။မြန်မာအမျိုးသားလေကြောင်းလိုင်း MNE ကလည်းချန်တူးမျိုးနဲ့ဟောင်ကောင်ကိုသွားတဲ့ခီးစဉ်တွေကိုစနေနေ့ကစပြီးတော့ရန်နာထားပါတယ်။ကမ္ဘောဇာလေကြောင်းလိုင်းကလည်း February 1ရက်နေ့ကစပြီးတော့ဂွမ်ဂျိုးမျိုးခီးစဉ်ကိုယာယီရပ်ထားပါတယ်။အလားတူတခြားအာရှနဲ့ဥရောပလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံဝူဟန်မြို့ကိုသွားတဲ့ခီးစဉ်တွေကိုဖြတ်နေကြပါတယ်ရှင
်။တရုတ်နိုင်ငံပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကျုံ့နေရတဲ့ထိုင်းနိုင်ငံမှာယောဂါဖြစ်ပွားမှုနဲ့ပတ်သက်လို့အင်တာနက်အွန်လိုင်းမှာသတင်းတူတွေပေါ်ပြမှုနဲ့လူနည်းပုံအာဏာပိုင်တွေကဒီနေ့ပဲဖမ်းလိုက်ပါတယ်။ ဟိုမျိုးကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာလူပေါင်း150ဆက်တင်မနေ့သေဆုံးပြီးခုနှစ်ထောက်900ကျော်အထိကူးစက်ခံရသလိုထိုင်းနိုင်ငံမှာကူးစက်ခံရသူ14ယောက်အထိတည်ပြထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့သတင်းတူတွေဖန်တီးခဲ့တဲ့အမျိုးသားတူးနဲ့အမျိုးသမီးတူးတို့ကိုအမြင့်ဆုံးထောင်နဲ့9နှစ်အထိကြာခံရနိုင်တဲ့ကွန်ပျူတာဥပဒေချုပ် ဖြန့်ဝေခဲ့တဲ့ဆွဆွဲခြင်းနဲ့ဖန်ဆီးခံထားသူနေရာဆောင်ဟာသတင်းတူတွေကိုဖန်တီးကြောင်းဝန်ခံထားတယ်လို့လည်းပြောပါတယ်။နောက်ထပ်မသိငါသူတွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့သတင်းမှားတွေမှဖြန့်ဝေမိအောင်သတင်းရင်းမြစ်တွေကိုစစ်ဆေးကြဖို့လည်းဝန်ကြီးကသတိပေးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကျတနာကြီးထွားလာနေချိန်မှာအင်တာနက်အွန်လိုင်းပေါ်ကတိစုံလို့ရေးထွန်းတဲ့ပျောက်
ကျိုးငံဖို့ကြိုးစားသူတွေလည်းများလာတယ်လို့ Amnesty International လူ့အခွင့်အရေးဖွဲ့ကပြောလိုက်ပါတယ်။ 2019 ခုနှစ်ဟာအာရှမှာဖိနှိပ်တဲ့နှစ်ဖြစ်တယ်လို့ခုကတွန်းလှန်တဲ့နှစ်ဖြစ်တယ်လို့လည်းအာရှပစိဖိတ်ဒေသကနိုင်ငံရဲ့ပိုင်းနဲ့ 25 ခုရဲ့ပြီးခဲ့တဲ့နှစ်လူ့အခွင့်အရေးအခြေအနေတွေကိုလေ့လာထုတ်ပြန်တဲ့ Amnesty အဖွဲ့ရဲ့အစီရင်ခံစာမှာဟောင်ကောင်ကိုဥပမာတစ်ခုပေးပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်ရှမ်းကချင်ပြည်နယ်တွေမှာ စစ်ရာဇဝတ်မှုအပါအဝင်ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကျူးလွန်ခဲ့တယ်လို့ပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံ3000ထက်မနည်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းထည့်သွင်းထားပါတယ်။ 66ကကြီးဆက်သွယ်ရေးဥပဒေပုဂ္ဂိုလ်ရေးလွတ်လပ်မှုဥပဒေပါဝင်သလိုအပါအဝင်ဒီလိုသလိုဆွဲလို့ရတဲ့ပုံမှန်တွေကိုလွှတ်တော်မှာအများစုနေရာရထားတဲ့ NLD အစိုးရကပြင်ဆင်ဖို့ပြက်ကွက်တယ်လို့လည်း AI ကဝေဖန်ထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးနဲ့ရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်သူတွေအရေးယူမခံရဘဲလွတ်မြောက်နေတာကိုလည်းဂန္ဓာတစ်ခုအနေနဲ့ဒီရခိုင်ပြည်နယ်ကိစ္စဥပမာနဲ့အစ မြန်မာနိုင်ငံအခြေအနေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့ပြတ်ကွက်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရွှေရင်ကြာခုနှစ်သိန်းခွဲလောက် တိတ်ခါရှိရှိအညီအကင်းကင်းပြန်လာနိုင်မဲ့အခြေအနေမျိုးဖြစ်အောင်ဖန်တီးမပေးဘူးလို့လည်းဆွဆွဲပါတယ်။တချိန်တည်းမှာပဲဂျကာပြည်နယ်ထဲမှာရှိနေကြတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းခွဲခြားဆက်ဆံတဲ့စနစ်အောက်မှာနေထိုင်နေကြရတယ်လို့ Amnesty International အဖွဲ့ရဲ့2019ခုနှစ်အတွက်အာရှပစိဖိတ်ဒေသလူခွင့်ရေးအခြေအနေတုံးသက်ချက်အစဉ်ခန်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတွေပြန်လာနိုင်ရေးအသင့်ပြင်ထားတယ်လို့ပြောကြားထားပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19.9 kHz 15.53 မြောက်, 25 kHz 11.83 မြောက်, 32 kHz 9.35 နဲ့ပထမနာရီဘက်မှာ 190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားရေးတရားစွဲထားတဲ့အပေါ်ကျမ်းစာဆစ်ဆင်းနေတဲ့ထက်လွတ်တော်မှာတရားလိုဖြစ်သွားနေတဲ့အောက်လွတ်တော်အမှတ်ရဲ့နဲ့သမ္မတရဲ့ဥပဒေကျူးဆောင်ဖွဲ့လို့ကိုဒီနေ့နောက်ဆုံးနေ့ဖြစ်ဆက်လက်မြင်းမြန်းရမှာဖြစ်ပါတယ်။ကျမ်းစာဆစ်ဆင်းမှုအချိန်ကာလကတော့သမ္မတထရန့်ရဲ့အစိုးရဖွဲ့လေးကအဓိကပုဂ္ဂိုလ်တွေကိုတက်တည်ဖြစ်ဆင့်ခေါ်မြင်းမြန်းမှုအတိုက်ကဒီမိုကရက်ကိုယ်စားရေးတောင်းဆိုချက်ကိုအထက်လွတ်တော်မှာလူများစုဖြစ်တဲ့ Republican တွေကလက်ခံမခံဆဲတဲ့ပုံမှာအဓိကမူတည်နေပါတယ်။ထက်လွတ်တော်အမှတ်တွေကစာနယ်ရေးသားမြင်းမြန်းဆစ်ဆင်းခဲ့ကြတဲ့မနေ့ကတရားခွင်မှာလည်းတက်တည်ဆင့်ခေါ်ဝင်ပြုစင်မတင်ကိုအဓိကအာရုံစိုက်ခဲ့ကြတာပါ။တက်တည်ဆင့်ခေါ်ဖို့စဉ်းစားခံရသူတွေထဲမှာတော့သမ္မတအင်ဂျီရောအမျိုးသားလူမျိုးရေးအကြံပေးအရာရှိအောင်ဂျွန်ဘော်ဒန်လည်းပါဝင်ပါတယ်။ဂျမေးအရာရှိအောင်ဘော်ဒန်ကတော့သမ္မတထရန့်ဟာနိုင်ငံရေးအကျိုးမြတ်ရဖို့ယူကရိန်းနိုင်ငံကိုပြည်အမယ်စီးရေးကူညီတွေကိုဆန့်ကျင်ထားဖို့သူ့ကိုညွှန်ကြားခဲ့တဲ့အကြောင်းနဲ့မကြာခင်ထုတ်ဝေမဲ့စာအုပ်ထဲမှာရေးသားထားသူဖြစ်ပါတယ်။
EU ရောပါသမဂအဖွဲ့ဝင်အဖြစ်အနှစ်90နီးပါးဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံဟာလက်ဖန်ကြရင်တော့ EU ကနေတရားဝင်နှုတ်ထွက်တော့မှာပါ။ နှစ်ဖက်ဇန်နဝါရီ31ရက်နေ့မှာဗြိတိန်နှုတ်ထွက်လိုက်ပြီးရင်နှစ်ဖက်ဆက်ဆံရေးတဲ့တိစားဖို့အတွက်အကူအပြောင်းကာလကိုခုနှစ်ကုန်တဲ့အထိသတ်မှတ်ထားပါတယ်။ဒီကြားကာလအတွင်းမှာကုန်သွယ်ဆိုင်ရာသဘောတူညီချက်တည်းတွေရရှိအောင်ဆွေးနွေးကြရမှာဖြစ်ပါတယ်။တွင်းကုန်ကွန်တွေကိုတာရီမလိုတဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက်EU ဘက်ကလမ်းဖွင့်ထားပေမဲ့နှစ်ဖက်မြတ မှာတော့ Britain အနေနဲ့ EU ရဲ့စီကံချက်တွေကိုဆက်လက်လိုက်နာနေရအောင်မှဖြစ်တယ်လို့ EU budget အတွက်ဆက်ပြီးတော့ငွေကြေးကိုတာထည့်နေအောင်မှဖြစ်ပါတယ်။ကုန်သွယ်ရေးသွားလာရေးကဏ္ဍတွေမှာလည်းအခုတိုင်ဆက်ဖြစ်နေအောင်မှပါ။ဘုံနှုတ်ရုံးနေ့တုန်းကတော့ဥရောပပါလီမန်ဆိုင်ရာ Britain လွှတ်တော်အမတ်တွေကလုတ်ဖို့ကံပန်ဟောင်း EU မိတ်ဆွေတွေကိုနှုတ်ဆက်ခဲ့ကြပါတယ်။
ဥရောပသမဂ္ဂ EU က Britain ခွဋ်ထွက်တော့မဲ့အချိန်မှာပဲခွဋ်ထွက်ပြီးနောက်ပိုင်းနိုင်ငံဆက်ဆံရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo လန်ဒန်မှာရောက်နေပါရဲ့ Britain ဝန်ကြီးချုပ် Boris Johnson နဲ့တွေ့ဆုံမဲ့ဝန်ကြီး Pompeo က EU ကခွဋ်ထွက်ပြီးတဲ့နောက် Britain နိုင်ငံနဲ့လွတ်လပ်စွာကုန်သွယ်ရေးကိစ္စတရုတ်နိုင်ငံက Huawei နည်းပညာကုမ္ပဏီရဲ့မြန်နှုန်းမြင့် 5G Internet ဆက်သွယ်ရေးလုပ်ငန်းတွေကို Britain ဆွေးရကအကန့်အသတ်နဲ့လောက်ကန်ခွင့်ပြုလိုက်တဲ့ကိစ္စတွေဆွေးနွေးတော့မှာပါ American ကတော့ Huawei ကုမ္ပဏီကိုခွင့်ပြုလိုက်တဲ့အတွက် American နဲ့ Britain ကြားထောက်လိုင်းဆိုင်ပူးပေါင်းဆောင်ရွက်မှုတွေပေါ်ထိခိုက်မှာကိုစိုးရိမ်တဲ့သဘောထားကိုပြောဆိုထားပါတယ
်ဂျပန်နိုင်ငံမှာတရားစွဲခံထားရတဲ့ Nissan ကားကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn နိုင်ငံတွေကနေထွက်ပြေးနိုင်အောင်ကူညီခဲ့တယ်လို့ဆိုရဲ America အထူးတပ်ဖွဲ့ဝင်ဟောင်းတစ်ယောက်နဲ့နောက်နှစ်ယောက်ကိုဂျပန်ကဖမ်းဝရမ်းထုတ်လိုက်ပါတယ်တူရကီကနေတစ်ဆင့် Lebanon နိုင်ငံကိုပြီးခဲ့တဲ့လမှာထွက်ပြေးသွားတဲ့ Carlos Ghosn ကိုလည်းနိုင်ငံတည်းကနေတရားဝင်ထွက်သွားမှုနဲ့ဖမ်းဝရမ်းထုတ်ပါတယ်လုံခြုံရေးဆိုင်ရာအကြံပေးလုပ်နေတဲ့အထူးတပ်ဖွဲ့ဝင်ဟောင်း Michael Taylor နဲ့သူ့ရဲ့သားလို့ဂျပန်သတင်းတွေမှာဖော်ပြတဲ့ Peter Taylor အသက်60အရွယ် George Zikiak တို့ကိုဒီကနေ့ဂျပန်အစိုးရရှေ့နေတွေကဖမ်းဝရမ်းထုတ်လိုက်တာပါသူတို့၃ယောက်ဟာ Carlos Ghosn ကို Osaka မြို့ကဟိုတယ်တစ်ခုစီအရင်ခေါ်သွားပြီးတဲ့နောက်တစ်တာတစ်ခုရဲ့မှာဖွက်ကကန်ဆာ၏ဈေးကနေပြီးတော့လုံခြုံရေးစစ်ဆေးမှုလွှတ်အောင်ကူညီပေးခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေတန်တရားဖြစ်နေကြပါတယ်ရှင်ဂျာဘာရင်းနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆူမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နာဆင်ကြရပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကိုနေရက်စွန့်ခွာထွက်ပြေးသွားကြသူတွေက26ဦးပါဝင်တဲ့အိမ်ထောင်စု9စုဟာကိုယ့်အစီအစဉ်နဲ့ကိုအခုနှစ်ဆန်းပိုင်းမှာပဲမြန်မာနိုင်ငံတည်းပြန်လည်ဝင်ရောက်လာကြပါတယ်။သူတို့ကိုဒုက္ခသည်လက်ခံရေးစခန်းတွေမှာယာယီစစ်ဆေးပြီးတော့သူတို့စံတာရှိတဲ့အတိုင်းဒေသတွေကိုနေရာပြန်လည်ချထားပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
နေရစွန့်ခွာသူတွေကအမျိုးသား16ဦးအမျိုးသမီး10ဦးစုစုပေါင်း26ဦးပါဝင်တဲ့ကိုယ့်စီစဉ်တဲ့ကိုပြန်လာတဲ့အိမ်နောက်စု9စုကိုမနေ့ကမနက်ပိုင်းမှာငခုရပြန်လဲလက်ခံရေးစခန်းကစစ်စစ်လက်ခံခဲ့ပါတယ်။အခုပြန်ဝင်လာတဲ့26ဦးမှာကလေးငယ်တွေပါပါပြီးအားလုံးကမွတ်စလင်ဘာသာဝင်တွေပါ။သူတို့ဟာအခု2020အတွင်းကိုယ့်စီစဉ်တဲ့ကိုပထမဆုံးပြန်ဝင်လာသူတွေဖြစ်ပြီးအခုချိန်ထိမြန်မာပြည်ထဲကိုယ့်စီစဉ်တဲ့ကိုပြန်ဝင်လာသူကစုစုပေါင်း900ကျော်သွားပြီးဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာသူတွေကိုငခုရပြန်လည်လက်ခံရေးစခန်းမှာစစ်စစ်လက်ခံပြီးတဲ့နောက်လှဖိုးခေါင်စခန်းတာဝန်ရှိသူတွေကစားတောက်ရေးနဲ့ပစ္စည်းတွေထောက်ပံ့ခဲ့ပြီးသူတို့နေထိုင်ခဲ့တဲ့နေရာတွေကိုပြန်ပို့ပေးခဲ့တယ်လို့လှဖိုးခေါင်စခန်းတာဝန်ကညွှန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်ကျွန်တော်တို့ကသူတို့ငခုနေရာမှာနေမလားနေတယ်လေသူတို့ဆန္ဒပြတဲ့နေရာတွေပို့ပြီးတာပေါ့တချို့ကျတော့လည်းပဲငခုတော့ရွာတစ်ခုသူတို့ဆန္ဒပြတာရွာတစ်ခုသူတို့နေကြမှာဆိုတော့အဲဒီသူတို့ဆန္ဒပြတဲ့ရွာတွေပို့ပြီးတာပေါ့
ပြည်ကလေးနဲ့ဒီဇင်ဘာလ18ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်အေးဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့နေရစွန့်ခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုသူတို့စီတွားရောက်ရှင်းပြခဲ့မှုပါတယ်။ဒါပေမဲ့အဲ့ဒီတုန်းကကော့ပဇားဒုက္ခသည်စခန်းမှာရှိနေတဲ့နေရစွန့်ခွာသူတွေကတော့သူတို့ပြန်လာနိုင်မှုမြန်မာအစိုးရရဲ့ဆောင်ရွက်ထားရှိချက်တွေအပြင်အချက်တချို့ကိုပါထပ်ပြီးလိုက်ရောပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရင်းနဲ့ပတ်သက်ပြီးဒီတောင်းဆိုချက်တွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောနေပေမဲ့သူတို့ရဲ့တချို့တောင်းဆိုချက်တွေကိုလိုက်ရောပေးဖို့မဖြစ်နိုင်ဘူးလို့ညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ်
။ဒီကနေ့ပြောနေတာကသူတို့တောင်းဆိုချက်တွေရှိတယ်။တောင်းဆိုချက်တွေကနိုင်ငံသဘောတူထားတဲ့လက်မှာမပါတာတွေပါနေတယ်။နောက်ပြီးတော့တချို့ဟာတွေကကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးဖို့မဖြစ်နိုင်တာတွေပါနေတယ
်။နေရာစုံခွာသူတွေကတချို့ကသူတို့ရဲ့တောင်းဆိုချက်တွေကိုမြမအစိုးရဘက်ကလက်ခံဆောင်ရွက်ပေးမှပြန်ဝင်လာဖို့ဆန္ဒရှိနေကြပေမဲ့တချို့ကလည်းသူတို့အဆင်ပြေတဲ့နေရာကိုသူတို့သဘောဆန္ဒနဲ့ပြန်လာကြတယ်လို့ဦးချန်အေးကပြောပါတယ်
။တချို့ကလည်းဒီနှစ်ဖက်ကအခြေအနေလေးပေါ်မူတည်ပြီးတော့ တဲ့ဘက်မှာပို့ပြီးတော့အဆင်ပြေမလဲဆိုတာသူတို့ဘန်းသူတို့လည်းစဉ်းစားမှာပေါ့နော်စနာပြီးတော့ပြန်လာတယ်ပြန်လာတဲ့လူတွေတော့ကတော့ဘင်္ဂလားဒေ့ရှ်ကသူဘာမှလုပ်မပေးဘူးသူတို့ကသူတို့ပဲအစည်းအဝေးပဲကြံလာကြတာဆိုတော့ဒီကတော့ဘင်္ဂလားဒေ့ရှ်ကဘာလို့ဒီဟာတွေကလုပ်မပေးဘူးလဲဆိုတော့ကျွန်တော်တို့ဒီဟာတော့ချဲထားပြီးမပြောချင်ဘူ
းမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်နဲ့နေရာစုဖွဲ့သူတွေကိုပြန်လည်လက်ခံနေရာချထားရေးလုပ်ငန်းစဉ်တွေကို2018ခုနှစ်နှစ်စာပိုင်းကလေးကစီစဉ်ဆောင်ရွက်ခဲ့ပေမယ့်တရားဝင်ပြန်လည်ဝင်ရောက်လာသူအခုချိန်ထိတဦးတယောက်မှမရှိသေးပါဘူးဒါပေမဲ့မြန်မာအစိုးရဘက်ကတော့ပြန်ဝင်လာသူတွေအတွက်တောင်မျိုးလဝဲနဲ့မခုရစခန်းတို့ကိုထားရှိပြီးလှဖိုးခေါင်ချစခန်းကနေသူတို့ကိုပြန်လည်နေရာချထားပေးနေတာပါနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးဟန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးကိုဆင့်ခေါ်ပြီးပြီးခဲ့တဲ့28ရက်နေ့ကတွေ့ဆုံချိန်မှာတော့မြန်မာနိုင်ငံအနေနဲ့စစ်စစ်ပြီးဖြစ်တဲ့နေရာစုံဟာသူတွေကိုပြန်လည်လက်ခံဖို့အစဉ်နဲ့ရှိနေတယ်လို့ထပ်မံပြောဆိုထားပါတယ်နေရာစုံဟာသူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်ပူးရဲလုပ်ငန်းအဖွဲ့ရဲ့အစည်းအဝေးကိုတော့နှစ်ဖက်အဆင်ပြေမဲ့နေမှာကျင်းပသွားမယ်လို့လည်းပြောဆိုခဲ့ပါတယ်
စစ်စစ်ပြပြသွားတာပါရှင်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကုတူပလောင်ဒုက္ခသည်စခန်းကခရစ်ယာန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရပြီးရိုဟင်ဂျာခရစ်ယာန်မိသားစုတစုပျောက်နေတယ်လို့ရိုဟင်ဂျာခရစ်ယာန်ဒုက္ခသည်များဆိုင်ရာကော်မတီအဖွဲ့တာဝန်ရှိသူကပြောပါတယ်ဒုက္ခသည်စခန်းမှာတိုက်ခိုက်ခံခဲ့ရတဲ့ရိုဟင်ဂျာခရစ်ယာန်တွေရဲ့လုံခြုံရေးစိုးရိမ်နေရတဲ့အကြောင်းကိုလည်းကုတူပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာခရစ်ယာန်ဘာသာဝင်တဦးကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကော်ပဇာခရိုင်မှာရှိတဲ့ကုတူပလောင်ဒုက္ခသည်စခန်းဟာမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းကတိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဒုက္ခသည်စခန်းအတွင်းကခရိယန်လူနည်းစုတွေတိုက်ခိုက်ခံခဲ့ရတာပါ။ဒီလိုဖြစ်ပြီးခရိယန်မိသားစုတစုမိသားစုလိုက်ပျောက်နေတယ်လို့ဒီစခန်းနဲ့အဆက်အသွယ်ရှိတဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့အခြေစိုက်ရိုဟင်ဂျာခရိယန်ဒုက္ခသည်များဆိုင်ရာကော်မတီရဲ့တာဝန်ခံဆိုနာမီယာကပြောပါတယ
်အဲနေလေဟွာကိုနာလေးလောက်မှာပန်းခံရတယ်အဲ့ဒီကနေနာလေးတောင်မှာသူတို့ပါသွားတယ်လို့ပြောတယ်ကြံတဲ့အကူတတီသူမေမရဲ့သူသမီးရဲ့သူရဲ့အဲအဲ့ဒီလူတွေအကူတတီပြန်မလာဘူးကျွန်တော်တို့ကဒီအိန္ဒိယဒီလူတွေကအဲနေတော်မူတင်ဘာသာကလာရမပြောင်းဘာသာတော့ရမယ်ဆိုမှခဏခဏကျွန်တော်တို့ရှင်းချောက်တာလေးရှိတယ်ဒီရီဖူဂျီကမ်ပ်မှာကျွန်တော်လူမျိုးခရီးရန်တွေကသူတို့အခရီးအလုံးမပြောကြဘူး။ဘာဖြစ်လို့သူကတိုက်တိုင်ရှိလို့ကြောက်နေလဲ
။တက်ဆိုင်ရာအာနာပိုင်တွေစီကိုအကြောင်းကြားပေမဲ့ခုထိရှာဖွေပေးတာမရှိဘူးလို့လည်းသူကပြောပါတယ်
။ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ဘဟုပလစီမဟဘိမနဲ့ဒီနီနာလီမှာအစိုးရရဲ့တာဝန်ကြားတဲ့လူတွေကိုသူတို့ကဒီခရီးရတွေအတိုက်ခံရတယ်ဆိုတော့သူတို့တီးတယ်။အဲ့ဒီနီနာလီမှာတီးတယ်။ဒါပေမဲ့သူတို့ဘာလို့မလာတာလဲဆိုတာကကျွန်တော်က unordering သူတို့မလာကြဘူး။ပြဿနာတီးပြီးမှသူတို့ကတက္ကံရပြီးမှနောက်မှပါသူတို့လာကြည့်တယ်
ပြီးခဲ့တဲ့ရက်ပိုင်းကအတိုက်ခိုက်ခံခဲ့ရသူတွေနဲ့အချောင်းရိုဟင်ဂျာခရစ်ယာန်တွေရဲ့လုံခြုံရေးကစိုးရိမ်စရာအခြေအနေမှာရှိနေတယ်လို့ပြောသလိုသူတို့အတွက်အသက်အန္တရာယ်လည်းစိုးရိမ်နေရတယ်လို့ဆိုပါတယ်ဒါအပြင်အဖမ်းခံရတဲ့မိသားစုနဲ့ပတ်သက်ပြီးသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေစီကိုတိုင်ကြားခဲ့ပေမဲ့ဘယ်သူမှတာဝန်ယူဖြေရှင်းမပေးကြဘူးလို့လည်းသူကပြောပါတယ်ကော်ပဇာဒုက္ခသည်စခန်းမှာနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တဦးကတော့ဒီသတင်းကိုမကြားသိရကြောင်းနဲ့စခန်းမှာခရစ်ယာန်တွေမရှိဘူးလို့ဖြေကြားလိုက်ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဆာအဖွဲ့တွေကတိုက်ခိုက်တာဟုတ်မဟုတ်နဲ့အခုလိုခရစ်ယာန်မိသားစုတစုလုံးပျောက်နေတာရှိမရှိဆိုတာကို VOA ဘက်ကသိကြားအတည်ပြုချက်တော့မရခဲ့ပါဘူး။ဒါကမြို့ကဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာတန်ယုံကိုအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာလည်းမရှိပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မစ်ယန်ဟီလီကော်ပဇာဒုက္ခသည်စခန်းတွားရောက်ပြီးဓာကာမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စခန်းတွင်နေထိုင်နေရတဲ့လူနည်းစုခရစ်ယာန်ဘာသာဝင်တွေဘက်ကဘာသာရေးဖိနှိပ်ခံရတာတွေအခက်အခဲနဲ့နေထိုင်ရှင်သန်နေရတာတွေကိုပြောဆိုခဲ့ရရှိတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နှင်းခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပြီးသူတို့တွေကိုစစ်စစ်လက်ခံမှာဖြစ်ကြောင်းမြန်မာအစိုးရဘက်ကတော့ပြောကြားထားပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့အခုချိန်ထိအတိအမှတ်မပြုသေးပါဘူးရှင်
။မေခါပြောကြားသွားတာပါရှင်။ခုတော့ KMU ကရင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်ကြားကဆက်ဆံရေးတင်းမာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။
မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားလာမယ့်ဖေဖော်ဝါရီလဆန်းလောက်မှာဆွေးနွေးတွေ့ဆုံဖို့စီစဉ်နေစမှာပဲ MCA အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့မြန်မာစစ်တပ်ကြားမှာဒေသရင်းစည်းရေးတင်းမှာမှုတွေရှိလာနေတာပါစည်းရေးတင်းမှာမှုဖြစ်ပေါ်လာနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကစက်သ Kari, Toya Pusone, Tamro Yendango, KNU Puga, Mantan Pokwa Kerajao, Tika Moody, Shike Delu, Tamro Rima, Janjay Pua Duimu, Bumujo So Mintunga, Yobare.
In the road in Nega, Ida Naga, Kanishiya, Ida Kanya, the Tong, Lin, Tong, Halaka, and Saki, and Kaniba. In the other city, they are speaking there, they can't move the option there, they can't better with the Lanyong Gigan, I see.
ဒီကြားထဲမှာကျွန်တော်တို့ကအုတ်ချုံမှုကိစ္စအောင်ရဖို့ဒေခဘူရဲ့ခံမှာတော့မန္တမောဇက်ထိုက်တာမျိုးရှိတယ်။အဲ့မှာတော့သူတို့ပြောနေရရှိကြပေါ့။ဒီတိုင်းသူအနေနဲ့ပြန်ကြည့်ကြအောင်ရဖြစ်တယ်။ဇန်နဝါရီလ20ရက်နေ့ကမူဇဲကြီးရွာလုံးတမရိုရင်တန်းမိုင်းဆွဲခံရပြီးမော်ရိုရင်စီးနဲ့ဆိုင်အိတ်တွေစရောမြများပျက်စီးဆုံးရှုံးခဲ့တယ်လို့တမရိုဘက်ကသတင်းထုတ်ပြန်ထားပါရ။ ဘုဂူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်တွင်တမရိုကနေလမ်းဖောက်မှုပေါ်တမရိုကကွေဦးစီးချုပ်နဲ့ကရင်ယူအစင်းမြစ်အရာရှိတို့ကြားနှိမ့်နှိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒေတာတွင်းအခြေပြုနေတဲ့ကရင်ယူတပ်ဖွဲ့တွေကနေနောက်ဆက်ပြစ်ခတ်တိုက်ခိုက်မှုတွေလုပ်ဆောင်နေတာလို့လည်းဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ်။ဒါကြောင့်မို့ကကွေဦးစီးချုပ်နဲ့ကရ
ไอ้มาเนี่ยตัวเดียวนี่จะบ่งบอกว่าไม่ใช่เนี่ยคิดได้แล้วนะตัวเดียวนี่ตัวเดียวเลยอยากจะบอกว่าสิไอ้มาเนี่ยตัวเดียวนี่จะบ่งบอกว่าไม่ใช่เนี่ยคิดได้แล้วนะตัวเดียวนี่ตัวเดียวเลยอยากจะบอกว่าสิไอ้มาเนี่ยตัวเดียวนี่จะบ่งบอกว่าไม่ใช่เนี่ยคิดได้แล้วนะตัวเดียวนี่ตัวเดียวเลยอยากจะบอกว่าสิไอ้มาเนี่ยตัวเดียวนี่จะบ่งบอกว่าไม่ใช่เนี่ยคิดได้แล้วนะตัวเดียวนี่ตัวเดียวเลยอยากจะบอกว่าสิไอ้มาเนี
ที่ท่านมุกการ์ดเนี่ยรู้ว่าเนี่ยเจ้าจีนนี่มาเนี่ยนี่เนี่ยคือเราติดอยู่ตรงนั้นติดอยู่ที่ชั้นที่หัวโอ้โหที่เราที่เราเจ้าจีนนี่เนี่ยเป็นมาลำพังลูกมุกิซาเจ้าตำรวจเนี่ยเกี่ยงอยู่จ้าปฏิบัติการที่พวกเขาได้สิ่งเดียวที่สิ่งที่มามุกพิเศษด้วยอายาตาดีตัวละมุกการณ์ขันยาเดียวเจ้าจีนนี่เนี่ยเกี่ยงสาบีเนี่ยยินจีมุตาวงคันมันเสงาเปียววะเลย
นั่นพังลูกที่ตอนนี้พัฒนาคนที่เป็นข้าราชการวัดที่จะเข้าใจเรื่องวัชชาราเวเนตัวนั้นก็อีกเช่นเดียวกันนะจะเข้าใจก็หลังนี้ก็ตั้งแต่ตอนนั้นจันทวารีนั่นคือคนยันนี่มาเลยคือยิ่งเนี่ยพับวมอยู่ในด้วยในมีลูกจงยิ่งสังเวียนในเด็ดตั้มรอสิจังกูเกี่ยงอยู่ตั้งเพื่อดีกันนี่ไม่ควรจะเข้าใจลูกยามาสิตายาสิตูจะสู้นอกเขตเลยลูกตั้มรอเบิกเปียวบาร์เลย ตาบีเมกี้อันอยู่ตั้มหางาเปียวคุยาปูมูโซกเลตูการอตั้มหางาในมีด้วยคุยวิเชมยาเบยามาเสตากับวิญญาณลาบีกี้อันอยู่เพื่อการท่องทารีมรกามันกูพักเวสิที่ใครตัวรัลูเจ้าสุเขวาร์เลยนัทสกุกุเนอตุบาลากุลังมาตั้มรอกาวิอุซิโจปูโจมูจิเมียงไลเนกี้อันอยู่กี้มิราซิโยอุกตาโซมุตุเซบูรุตุยโซซุนิมูมาตั้มรอเบกันเนสิเยจิมันเชมาบาเบหลังจากผิวเปลี่ยนเทนเดียโลงาเกษายาดูเลสินุเขจัดลูเจ้ากี้มิวเนตเวตั้มรอในมีการตาวันสิดู เกี่ยงอยู่ตั้มหาตรงคู่กับตาวงสีดูเรียบเอาไว้เนี่ยเอาเชื่อสื่อสื่อหินในมือดูสื่อสู่บ้านในเจมส์ยูโลเคบาร์เลยตามไปแม่เลยตั้มรอเอาชิ้นมือลงงานเนี่ยสานาริกาปูสาวในเย็นนั้นวิกูเกี่ยงอยู่เพื่อกับไม้ทองพักไว้ใต้กันมือตรงเจมส์ที่ด้วยใต้กันมือชอบเจมส์ไม้เงินไม้ไว้มือชอบเจมส์สีเดียบีลงจงยึดตั้มเพื่อวินิการีติดอันตรายไม้พอทุกตึงสีในมือสีเจมส์สีเขตเดลูตั้มรอกาวุยอุซิโจยงานีมันนี่ก็จะส่วนเนี่ยแสดงทุกอย่างทับบาร์เลย
ဖြူရင်းမြန်မာဝိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးရက်ဆိုင်တော့မှာဖြစ်ပါတယ်။ဖြူရင်းမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ဖြူရင်းမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။အက်ပယ်နဲ့အန်ဒရိုက်ဖုန်းနဲ့မျိုးစလုံးအတွက်သက်ဆိ
ီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်အတွင်းကတလူမော်ကျေးရွာမှာ15နှစ်အောက်ကလေးအယောက်80နီးပါးနာမကျန်းဖြစ်နေပြီးအဲ့ဒီထဲကကလေးတဦးသေဆုံးသွားပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာပြီးထွက်ပြေးနေရတာတွေရှိသလိုကျန်းမာရေးဆောင်ရှောက်မှုလည်းအပြေအဝမရကြပါဘူး။ဒီအခြေအနေအပြည့်စုံကို VOA သတင်းတောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါလိမ့်ရှင်။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နယ်ပေါ်ကအမ်းမျိုးနယ်တလူမော်ကျေးရွာမှာပြီးခဲ့တဲ့ရက်ပိုင်းလောက်ကစတင်ပြီးအသက်15နှစ်အရွယ်ကလေး80လောက်နာမကျန်းဖြစ်နေပြီးအသက်15နှစ်ရှိတဲ့ကလေးတူသေဆုံးသွားခဲ့ပါတယ်။ကလေးတဲ့နာမကျန်းဖြစ်စေတဲ့ရောဂါကိုတေချာမသိရသေးပေမဲ့ရောဂါဖြစ်ပေါ်သူကလေးတွေမှာအနီးစပ်တွေပေါ်လာတတ်တယ်လို့တလူမော်ကျေးရွာအုပ်ချုပ်ရေးမှူးဦးခင်မဝင်းကခုလိုပြောပါတယ်
။ဖြစ်လာလို့ရှိရင်သူတို့ဟိုဟာဟိုအနီးစပ်တွေပေါ်တယ်အချို့တလေကြံလေဟိုအဲ့အသာဟိုဟာကပေါ့အရေပြောတွေကအဲ့လိုညီခွဲတွေပေါ်တဲ့အခွက်အခွက်အဲ့လိုပေါ်တာပေါ့ပေါ်ပြီးသုံးစားရှိကြတော့တချို့တလေကြလဲစိုက်တွေမမှန်တလို့ပုံစံတွေအနာအားကြီးလာလို့ရှိရင်အဲ့လိုဖြစ်တာလေစပယ်ဆော့ဆော့ဖြစ်တယ်အဲ့ဒါပေါ်လာလို့ရှိရင်တော့ချော့ပါတယ
်ကလေးမိဘတွေကတော့သူတို့ရဲ့သားသမီးတွေခင်စားနေရတဲ့ယောဂါနဲ့ပတ်သက်ပြီးဘာယောဂါလဲဆိုတာကိုမသိရသေးတာကြောင့်စွရင်နေကြရတယ်လို့တလူမော်ကျေးရွာဒေသခံဦးတန့်ရွှေကပြောပါတယ
်ကျွန်တော်တို့ဒီတွေ့ပြီးတောင်းတဲ့လို့ဆိုတော့ဒီကိုတောင်းမှဖြစ်တဲ့ယောဂါနဲ့ဆက်ဆက်ပြီးတော့ဒီကျွန်တော်တို့ယောဂါဖြစ်တဲ့ယောဂါနဲ့အဲ့ဒီစကင်းယောဂါဖြစ်နေမလားဆိုတော့စွရင်ပိုက်ပြီးတော့ကျွန်တော်တို့ဖြစ်တာပေါ့ကလေးတွေတော်များများပြောတယ်ဆိုတော့စွရင်ကြတာပေါ့ဘယ်
အဲ့ဒီကလေးတွေတွေကတချို့ကိုကြောက်ပြူစေးရုံကိုပို့ပြီးစေကူတာပေးနေရတာပါ။တလူမော်ကျေးရွာမှာဖြစ်ပေါ်တဲ့ရောဂါနဲ့ပတ်သက်ပြီးတွင်းနမူနာကိုဓာတ်ခွေးခန့်ကိုပို့ဆောင်ထားတယ်လို့ဝက်သက်တန်တရားရှိတာကြောင့်ကာကွယ်ဆေးထုတ်လုပ်ငန်းတွေဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယပြည်နယ်မှူးဒေါက်တာတီဟာကပြောပါတယ်
။ကြောက်ပြူစေးရုံမှာဟိုပေါ့ပြည်နေတွေဆောက်တက်တာပဲဆို23ရက်နေတွေဆောက်တက်တာပေါ့။ဆောက်တက်တဲ့ကလေးတွေကအဲ့ဒီဖီဗာဝက်ဆ်ပေါ့ဖြားတယ်အနေဆက်တွေထွက်တယ်ပေါ့အဲအဲ့လိုသတင်းရခြင်းဆရာတို့တွေကွင်းစင်းဆောင်ရွက်နေတယ်ကွင်းစင်းဆောင်ရွက်တော့ဆရာတို့မှာကျွန်တော်ရဝတ်သက်တန်ရပြီးပါမှာပဲထပ်တွေ့တယ်ရပါတယ်ရပါတယ်ဟိုသေးနမူနာကိုဆရာတို့တစ်ခွဲခန့်ကိုပို့ထားတယ်အဖြစ်မသိရသေးအဖြစ်ကမလက်ဖြန့်တစ်ပတ်ခါပါတော့သိဒါမဲ့တန်ရလူနာနေရတော့ဒီဘယ်ဟိုဒီဝတ်သက်တန်ရပဲလက္ခဏာတွေကတော့ဝတ်သက်တန်ရ
တလူမော်ကြည့်ပါမှာနေ့စဉ်နေ့တိုင်းကာကွယ်ဆေးတွေထိုးပေးနေပေမဲ့လေဒီနေ့မှကာကွယ်ဆေးလာရောက်မထိုးပေးသလိုကျေးရွာပြည်မှာရှိတဲ့ဆေးခန်းမှာလည်းဆရာဆံမတွေမလာတာ3လလောက်ရှိပြီလို့တလူမော်ကျေးရွာအုပ်ချုပ်ရေးမှူးဦးခင်မဝင်းကပြောပါတယ
်။အမှန်ကန်ပြောရရင်တော့ကျွန်တော်တို့ကျေးရွာမှာကျန်းမာရေးစီဗီခန်းညံ့ချင်လို့ဖြစ်တာပေါ့နော်ဒီရောပါတယ်။သူတို့လည်းသိကြပဲ။ဘာဖြစ်လို့ဆိုတော့ကြည့်ရောအောက်စုတွေကအစားအကုန်လုံးတစ်ခါတလေကြံသူတို့လဆိုင်လာတဲ့ကာကွယ်ဆေးထူတာပေါ့နော်နှစ်တိုင်းထိုးတာပေါ့။ဒီနေ့မှာကြာရင်ကျွန်တော်ဆေးပစ်ခန်းတွေမှာဆရာဆံမကမရှိတာလဲ3လလောက်ရှိပြီဆိုတော
့အဲ့ဒီတလူမော်ကျေးရွာမှာရှိတဲ့ကျေးလဲဆေးခန်းမှာဆရာဆံမတွေမရှိတာ3လလောက်ရှိပြီလို့ကျေးရွာအုပ်ချုပ်ရေးမှူးကပြောပေးမယ်ဆရာဆံမတွေဟာတာဝန်ကျကျေးရွာတွေမှာရှင်ပြစ်တာဝန်ထမ်းဆောင်နေကြပြီးတိုက်ပွဲချိဖို့တဲ့အချိန်ခဏတင်းဆောင်လာတာလောက်ပဲရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယပြည်နယ်မှူးဒေါက်တာတီဟာကပြောပါတယ
်အဲ့တလူမော်မှာဆရာတွေကျန်းမာရေးမှူးဟောပါအောင်ဒီကျန်းမာရေးမှူးကကနေပြင်သွားကျေးလဲကျန်းမာရေးဌာနပါနော်ကျမရေမှုကဦးဝင်းသေးတပတ်ဆရာမ3ဦးဒီလိုကျမရေဒီကျန်းနဲ့3ဦးအဲ့လိုမျိုးရှိပါတယ်အဲ့တလူမွန်ကျင်းတဲ့ကျမရေထားပါမှာတိုက်ပွဲတွေဖြစ်တဲ့ချိန်မှာဒီဝါလာတွေနဲ့သူကခြောက်လာသိနေတာရှိမှာပါလေအေးသူတို့လောက်ကြရှိတဲ့လောလောလောလောနေပါလေခရီးတွေကာဝယ်သေးထူတာတွေအမီတွေကျန်တဲ့တော့ကျမရေထားလာလောက်တဲ့ဆာလေးပါနေနေတယ်
ကခိုင်နယ်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံသတင်းကြော်လောက်အိုးအင်းစန့်ခွာပြီးထွက်ပြေးနေကြရသလိုတိုက်ပွဲဖြစ်ပေါ်နေတဲ့ကျေးရွာတွေမှာလည်းဒေသခံတွေဟာစာဝတ်နေရေး၊ကျန်းမာရေး၊ပညာရေး၊တောရဲလာရေးစတဲ့ခဲခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါလိမ့်ခင်ဗျာ
ကိုတနိုင်ပြောပြခဲ့တာပါရှင်ဒုတိယပိုင်းစီစဉ်မှာတော့မြမရေးတုံတက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာစီစဉ်တွေကိုနှာစင်ကြရဖို့ရှိပါလိမ့်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 9km 32 40 48အပြင် ဒုတိယနိုင်ရီဘက်မှာဆိုင်လန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နိုင်အစီအစဉ်ပြည်ပြင်းည10နိုင်မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2020ပြည့်နှစ် January လ30ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြားမာရေးစီစဉ်မှာအခုကဘာတလွားမှာစိုးရိမ်နေကြတဲ့ကူးစက်များအဆုတ်ရောဂါဖြစ်စေတဲ့ Corona Virus ကြောင့်ကိုအခုလို့နားဆင်ရမှာပါ။
ဆိုးဆိုးလိုက်တယ်တယောက်ကနှာချိလိုက်တယ်ဆိုရင်တကယ်လို့ကမျက်နှာမှာမတ်တွေပါတယ်ဟိုမဝတ်ထားဘူးဆိုရင် direct ထိတွေ့တဲ့အခါမှာဆိုရင်လည်းကူးစက်ဖို့လွယ်ပါတယ်
ဟုတ်ကဲ့ဆင်ပါတယ်အဲ့တော့အခုလိုဒီကူးစက်လွယ်တဲ့
အနုဇီဝဗေဒဌာနအငိမ့်စားဌာနမှဒေါက်တာជីជីတင်းဆက်သွယ်နဲ့ဆက်သွယ်မိမြန်ထားတာကိုနားဆင်ရမှာဖြစ်ပါတယ်တိုင်းရင်သတင်းလွှာကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်မြမပြည်အတွက်ကြောင်မီသွေးအပြော့စားတန်နုဟာတန်နုအမျိုးအစားဖြစ်တာကြောင့်ရက်စစ်ဓာတ်အားထုတ်လို့ရမှာသုံးရင်ပတ်ဝန်းကျင်ကိုညဉ့်ဉန်းစေပါတယ်။ဒါကြောင့်ရက်စစ်ဓာတ်အားထုတ်လို့ရမှာကြောင်မီသွေးတန်ဆင်တဲ့အတက်ပညာကိုသုံးဖို့ဒါမှမဟုတ်ရင်လည်းနိုင်ငံသားကကြောင်မီသွေးအမာစားကိုသာသုံးဖို့ဥအောင်ခင်သုံးသပ်ထားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်။
အာရှဒေသမှာကြောင်မီးသွေးတန်ချိန်တန်ပေါင်း3000လီပါရှိမယ်လို့ခန့်မှန်းကြပါသေး။ဒီထဲမှာအပျော်စားကြောင်မီးသွေးက60ရာခိုင်နှုန်းနဲ့အမားစားက40ရာခိုင်နှုန်းရှိတယ်လို့ဆိုပါသေး။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာအများဆုံးရှိတယ်လို့အာဆီယံသက်ဆိုင်ကြောင်မီးသွေးအတတ်ပညာလက်ဆွဲကျမ်းအာဆီယံ Green Coal Technology Handbook မှာဖော်ပြပါသေး။2030မှာအာဆီယံစွမ်းအင်ပမာဏရဲ့60ရာခိုင်နှုန်းဟာကြောင်မီးသွေးဖြစ်မယ်လို့ညွှန်လင်းရပါတယ်။ရာခိုင်နှုန်းဖြစ်မီးရနေတဲ့အာဆီယံနိုင်ငံတွေထဲမှာမလေးရှားနဲ့ဗီယက်နမ်မှာကြောင်မီးသွေးအများဆုံးသုံးပါတယ်။ဒုတိယအများဆုံးသုံးသူကတော့အင်ဒိုနီးရှားနဲ့ထိုင်းဖြစ်ပါတယ်။သက်ဆင်တဲ့ကြောင်မီးသွေးသုံးအတတ်ပညာ Clean Coal Technology ကိုသုံးနိုင်အောင်ဒီနိုင်ငံတွေကြိုးပမ်းနေကြပါတယ်။ကြောင်မီးသွေးသုံးမှုအ ਨੇ ဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။ရှက်ပြင်းနဲ့တီချစ်ကြောင်မီးသွေးဓာတ်အားစက်ရုံတစ်ခုတည်းတဲ့တွင်ကြောင်မီးသွေးစမ်းအင်နာမည်ပြည့်နေပုံရပါတယ်။ထိုင်းနိုင်ငံရဲ့ကြောင်မီးသွေးအပျော်စား95ရာခိုင်နှုန်းဟာမင်းမော့ကထွက်လို့မင်းမော့ဓာတ်အားစက်ရုံဟာအငြင်းညမ်းဆုံးနဲ့အန္တရာယ်အပေးဆုံးဖြစ်နေပါတယ်။ထိုင်းရဲ့စွမ်းအင်မှာကြောင်မီးသွေးက73ရာခိုင်နှုန်းပါဝင်ပါတယ
်။ထိုင်းနိုင်ငံမှာသုံးတဲ့ကြောင်မီးသွေးစွမ်းအင်မှာပြည်တွင်းအတွက်အပျော်စားကိုသုံးတာကနည်းပြီးနိုင်ငံသားကတင်သွင်းတဲ့ B2 minutes ကြောင်မီးသွေးအမာစားကိုသုံးတာများပါတယ်။ကြောင်မီးသွေးစွမ်းအင်73ရာခိုင်နှုန်းရှိတဲ့အနေနဲ့ပြည်တွင်းအတွက်အပျော်စားက1ရာခိုင်နှုန်းနိုင်ငံသားကတင်သွင်းတဲ့အမာစားက12ရာခိုင်နှုန်းဖြစ်ပါတယ်။မြန်မာပြည်မှာကြောင်မီးသွေးတွေ့နိုင်တဲ့နေရာ900လောက်ရှိပြီးတန်ချိန်တန်း540ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။အမျိုးအစားကတော့တက်တန်းနုအပျော်စားအညိုရောင်ဖြစ်တဲ့အတွက်လျှက်စစ်ဓာတ်အားထုတ်လို့ရမှာမတုံးသင့်ဘူးလို့ဂျပန်ဂျိုက်ကာအဖွဲ့ရဲ့2013ခုနှစ်ထုတ်165မျက်နှာပါစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်အတက်ပညာမလုံလောက်ခင်မှာထိုင်းနိုင်ငံလိုကြောင်မီးသွေးအမာစားကိုပြည်ပကတင်သွင်းပြီးသုံးဖို့ဂျပန်ကအကြံပေးထားပါတယ
်။ကြောင်မီးသွေးသုံးရက်စစ်တအားစက်ရုံတွေတိစောက်မယ်ဆိုရင် Clean Coal Technology သုံးတဲ့ဂျပန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံနိုင်ရေးကိုလည်းစဉ်းစားရမယ်လို့ဂျိုက်ကာအေဂျင်စီအစီအစဉ်ခံစားမှာပေါ်ပြပါတယ်။ကြောင်မီးသွေးလောင်စာဟာအငြင်းအကျင်းများလွန်းတဲ့အတွက်ပဝင်းရင်ကိုဘယ်လောက်ထိခိုက်တယ်ဆိုတာကိုစတင်လေ့လာတဲ့အချိန်ကစပြီးစက်ရုံလေပတ်တဲ့အချိန်အထိ ချောင်းနေကြပါတယ်မြမချောင်းမီးတွေးတုံးတအားဆက်ယုံကတော့လေးလာတဲ့အစ်မပဲရှိသေးလို့အန်ဒီရဲ့မပေးအောင်ကျူးတင်ပြင်ဆင်ခြင်းအများကြီးရပါတယ်ဒါအားပေးဆက်ယုံတဲ့တင့်တော်တဲ့ချောင်းမီးတွေးမမှန်ရနိုင်မဲ့နေရာကိုရွေးချယ်ဖို့လိုပါတယ်ကလေးဝါနဲ့စက်ထားတဲ့ရထားလားပေါ့ဖို့ကလည်းချောင်းမီးတွေးတည်ယူပို့ဆောင်ရေးအတွက်အရေးကြီးပါတယ်
ဂျပန်မှာတုံးနေတဲ့လျှက်စစ်တပ်အားစုစုပေါင်းမှာ25000ကျော်ကိုဟာကျောင်းမီးသွေးကရတာဖြစ်ပါတယ်။တပြည်လုံးကိုလျှက်စစ်တပ်အားပေးနိုင်တဲ့နိုင်ငံတွေမှာကျောင်းမီးသွေးစွမ်းအင်ကိုအနည်းနဲ့အများသုံးကြပါတယ်။စစ်ပီးခေတ်ဂျပန်ပြည်ကိုပြန်လည်ထူထောင်တဲ့ကာလမှာစီးပွားရေးကိုသာဦးစားပေးခဲ့ပြီးကျောင်းမီးသွေးစွမ်းအင်အသုံးများခဲ့ပါတယ်။ဒါကြောင့်ရေလေတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှု
အညစ်အကြေးအစိတ်အတော့တွေကိုနင်းနိုင်သမျှနင်းအောင်ခင်မီနီးပညာတွေနဲ့လှုပ်တဲ့နီးလန်းကိုဂျပန်မှာတုံးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တရုတ်ပြည်မှာစတုံးတာတိတ်မကြသေးဘူးလို့သိရပါတယ်အပျော်စားလိတ်နိုင်ကြောင့်မီတွေဟာပေါ်မြပြည်ဇစ်တဲ့တာကြောင့်တုံးသူရှိတယ်လို့အညစ်အကြေးကိစ္စအောင်လုပ်ရတဲ့စိတ်ကလည်းကြီးမှပါတယ်ဂျမနီကဘရန်ဒန်ဘတ်ပြည်နယ်အစီအပိုင်း အပျော်စားကြောင်မီတွေတုံတအားပေးဆက်ယုံတုံယုံနဲ့ပိုလန်နိုင်ငံနေဆက်မှာနေုံရှိပါတယ်ဒီဆက်ယုံ၅ခုဟာနှစ်စဉ်စာဖာဒိုင်အောက်ဆိုက်တန်ချိန်၈တောင်းကျော်နိုက်ထရိုဂျင်အောက်ဆိုက်တန်ချိန်၅တောင်းကျော်နဲ့အခြားအောင်မှုအမွှားတန်ချိန်၂000ကျော်ထုတ်လွှင့်ပါတယ်ဒါကြောင့်ပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်နှစ်စဉ်ယူရို၅တန်း၅တောင်းကျော်ကုန်ကျနေတယ်လို့ဘယ်လ် ဒီကနေ့ကျွန်တော်တို့ရဲ့ပြောပြမှာ၄ခုညဉ့်ညံမှုကြောင့်နှစ်စဉ်9300တိစုံနေလို့2016ခပပန်လေ့လာချက်မှာပေါ်ပြပါတယ်။ကျောင်းမီးတွဲကိုအရင်ဆုံးတက်ဆိုင်အောင်လုပ်တဲ့အတက်ပညာနဲ့ထုတ်လွှင့်လိုက်တဲ့အငြင်းအကျေးကိုထိန်းသိမ်းတဲ့အတက်ပညာမကျွမ်းကျင်ပဲစက်ရုံမတီးစောက်တင်ကြောင့်တရုတ်ကသင်ခန်းစာပေးနေပါတယ်။မြန်မာပြည်မှာတိစောက်ဖို့ရွေတဲ့ကျောင်းမီးတွဲဓာတ်အားပေးစိတ်လုံး
ကျွန်မရေးတောင်းတိုက်ချက်ကိုတောက်ကြနေမနေ့မှာပြန်ပြီးတော့နားဆင်နိုင်ကြပါရစေ။ခုကျွန်မရေးကဏ္ဍကိုနားဆင်ကြရပါမယ်။တရုတ်နိုင်ငံမှာစဖြစ်တဲ့ဝူရန်ဗိုင်းရပ်စ်အဆုတ်ရောင်ရောဂါကြောင့်သေဆုံးသူများလာနေပြီးတခြားနိုင်ငံတွေကိုပါကူးစက်လာနေတာကြောင့်အိန္ဒိယမြန်မာနိုင်ငံအတွက်လည်းအထူးသတိပြုစရာဖြစ်နေပါတယ်။ဒီဗိုင်းရပ်စ်ရဲ့ထူးခြားမှုနဲ့လက္ခဏာတွေတခါကကွယ်ရေးနဲ့က
โอเคนึกว่าปีดาปัญญาชินปมคดอกตาดอจิจิเด้อครับตยุในงานมาซะผิดเคเรที่วูฮันไวรัสโปหลุลุติญาลาเรโคโรนาไวรัสโปจองผิดยาเรอสุญญ์ยอกาจองเตยซงดูกา80วินิที่ญาลาเนบิรอเสียมาเอไอนิเจทายบาวินနိုင်ငံပေါင်း12နိုင်ငံကျော်ကိုလည်းလှင်းလင်းမြန်မြန်ကိုကူးဆက်ပြန့်နှံ့နေတာကိုသိရတဲ့အတွက်အိနီးချင်းဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်ဆရာမကြီးအဲ့ဒီခါကျတော့ဒီဝူဟန်ဗိုင်းရပ်စ်ကူးဆက်မှုရဲ့ထူးခြားမှုတွေကိုစပြီးတော့ရှင်းပြပေးပါလား
သူနာမည်အတိုင်းပေါ့ဝူဟန်ဟိုမြို့ပေါ့နော်ဟိုဘေးတင်းနဲ့ဝူဟန်မြို့ကနေပြီးတော့2019ခုနှစ်ဒီဇင်ဘာလကနေစပြီးတော့သတင်းတွေရတယ်ပေါ့နော်ဒါကြောင့်မှဒီတစ်ခါတော့အရင်ဆားယောဂါလို့တော့ဒီဥပ္ပိအစိုးရကဖုံးပြထားခြင်းမရှိပဲပြောပြတယ်လို့တော့ယူဆတယ်ပေါ့တို့တော့လေဒီတဲ့မကနည်းနည်းလေးဒီစိုးစိုးပြောနိုင်တော့ပိုကောင်းတာပေါ့အဲဒီတော့တုတ်ကွေးယောဂါလို့ပဲဆားစီချောင်းဆိုးဖြားနာခေါင်းကိုက်လေချောင်းလာဒါတွေနဲ့ဆလာပြီးတော့နောက်တစ်ဖြည်းဖြည်းနဲ့ကုသတဲ့လူတွေများများလာပြီးတော့အခုဆိုရင်3000နီးပါးလောက်ရှိသွားပြီးတော့သေးတာလေခုနပြောပေါ့နော်80အခုပြောတဲ့ SV speak ပေါ့80တောင်ကျော်ရင်ကျော်သွားပါလိမ့်မယ်တိုင်းပြည်တွေကလည်းတရုတ်ပြည်မကတော့ကိုအမေရိကအထိအောက်ကဩစတြေးလျအထိဥရောပအများကြီးကိုကူးဆက်နေတဲ့အတွက်အခုဆိုရင်ယူရီးယားဗီယက်နမ်ကိုနဲ့အိမ်နီးနာချင်းနိုင်ငံတွေကိုပါ confirm case တွေရောက်ရှိနေပြီပေါ့နော်ဒါပေမဲ့သေတာတွေကတော့တရုတ်ပြည်ပါပဲသေတာများပါတယ်သူကလည်း SARS ရောဂါ Severe Respiratory Virus လို့ပဲ Coronavirus Family တွေက virus တကောင်ဖြစ်ပါတယ်တရင်တော့တော့တို့ကစားရောဂါလောက်တော့မတင်းချဘူးလို့ယူဆတော့များလဲတစ်ဖြည်းဖြည်းနဲ့ကူးစက်နှုံးလာတယ်အခုညာလာတာတွေ့ရတယ်ဒေတာလည်းတစ်ဖြည်းဖြည်းတော့များလာတယ်အရင်တော့တော့စောက်ပေါ်ကစားတော့လူလူချင်းကူးစက်ချင်းမရှိပါဘူးလို့ပြောတော့များလဲတကယ်တော့ရှိနေပါတယ်အခုကတော့ဒေတာပေါက်ကို၄မှ၁၀ပေါ့ယောဂါရှိတဲ့လူကနေ၁၀နာစီချင်းနာရောချောင်းဆိုးချင်းနာချီချင်းပေါ့နော်ဒီစင်နီနီကကဖြစ်နေတာလေတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကြီးဒီ virus ကူးစက်မှုမှာဒီထူးခြားမှုတစ်ခုဟာဒီ incubation period လို့ခေါ်တဲ့ဒီယောဂါဖြိုးချင်းပေါ့နော်နှစ်ပတ်အတွင်းမှာလက္ခဏာမပြတော့လဲပဲကူးစက်နိုင်တဲ့အနေအထားဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့ချိန်မှာသတိထားမှာယောဂါလက္ခဏာမပြတဲ့အတွက်သူ့ကိုယောဂါမရှိဘူးလို့ထင်အောင်ထင်မှဖြစ်နိုင်တယ်ပေါ့တို့တော့သူကသူများတွေကိုကူးစက်နိုင်တယ်ပေါ့သူက incubation period ကလည်း10 to 14 days လောက်ရှိတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီယောဂါကူးစက်မှုကိုအသေးစိတ်လေးထပ်ပြီးတော့ရှင်းပြပေးပါလားဆရာမကြီးကဒီနှာစီးချောင်းဆို၄ခုရာအပြင်ပေါ့လေ
ဆက်ဆက်ချင်းတော့တို့ကအဲ့ဒီ wet market လို့ခေါ်တဲ့တရိတ်ဆန်တွေကိုအရှင်ဖတ်ထားပြီးတော့မွေးထားတဲ့အရှင်ရောအသေးရောနောက်တော့စားကနေကြမှာတက်ပြတာတော့ဆိုဒီကနေတစ်ချက်အဲ့ဒီမှာတရိတ်ဆန်မှာဖြစ်တဲ့ virus body တစ်ဖြည်းဖြည်းနဲ့မျိုးရိုးဗီဇတိပြောင်းပြောင်းလာပြီးတော့တရိတ်ဆန်မှာတစ်ချက်လူကိုကူးစက်တယ်လို့ယူဆရတယ်နောက်မှလူလူချင်းကူးစက်တယ်ပေါ့အဲ့တော့ယောဂါရှိတဲ့လူတယောက်နဲ့နင်းနီးကပ်ပတ်နေလို့ရှိရင်သူ့ရဲ့ secretion တွေနှာချီရဲ့ဇဒွေးတို့နှာရည်တို့နဲ့တဆင့်ပေါ့နော်ဆိုင်တွင်မိတယ်အဲ့လူနာနာတွေမိသားစုလည်းဖြစ်နိုင်တယ်လူနာကိုချင်းကုနေတဲ့ဆရာဝန်ဆရာမပြားတဆင့်သူတို့ကိုင်ကြင်းနဲ့လက်တွေပဲတိချာမဆေးလို့ရှိရင်ကူးစက်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာမကြီးဒီလက်ကနေတဆင့်ထိမိပြီးတော့လဲကိုယ့်အကိုဒီနှာခေါင်းတွေပတ်သက်တဲ့ချင်းထိမိလို့ရှိရင်တက်ရိုက်ကူးစက်နိုင်တဲ့သဘောပေါ့ဆရာမနော
်နောက်ဟိုမျက်စိထဲမှာလည်း mucous membrane ကြီးရှိတယ်လေအဲ့ဒီထဲကိုလည်းရေတွေပါတယ်ရောက်သွားလို့ရှိရင်နှာရေတွေပဲရောက်သွားရင်လည်းကူးစက်နိုင်ပါတယ
်ဟုတ်ကဲ့ဆရာမဘတ်ကားစီးတဲ့အခါမှာတော့ဒီတိုးကျက်ပြီးစီးရတဲ့အတွက်
တိုးများတဲ့နေရာပေါ့နော်လူထုဖြစ်တဲ့နေရာတွေမှာသွားတဲ့နေရာမှာနောက်ဘတ်ကားတွေမှာလည်းဘတ်ကားကျက်လို့ပေါ့လူတွေထဲမှာကျက်တင်းနေတဲ့ချိန်မှာလည်းအရှောင်သာဘူးပေါ့ကျက်ချောင်းဆိုးလိုက်တယ်တယောက်ကနှာချိလိုက်တယ်ဆိုရင်တကယ်လို့ကမျက်နှာမှာ mask တွေပါတယ်ဟိုမဝတ်ထားဘူးဆိုရင် directကြည့်တွေ့ရခါမှာဆိုရင်လည်းကူးစက်ဖို့လွယ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီကူးစက်လွယ်တဲ့အတွက်ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဘာတွေအဓိကလုပ်ဆောင်ဖို့ရည်ရှိနေလဲ
အဓိကလက်ရှိကတော့အဓိကပေါ့နော်ဘယ်မှာလဲဖြစ်ဖြစ်ဘယ်နေရာကိုကင်ထားတာလဲဖြစ်ဖြစ်လူနာကိုကင်ထားတာဖြစ်ဖြစ်လူနာကင်ထားတော့အတုံးဆောင်များကိုကင်ထားတည်ရလဲဖြစ်ဖြစ်လက်ကိုတီချာ20 second လောက်တော့အနည်းဆုံးစက္ကန့်နဲ့ဆေးတင်တယ်မရှိလို့ရှိရင်လည်းအယ်ကိုဟောရပ်ပြပါလေပေါ့နော်လုပ်တင်တယ်အဲ့နောက်ကနိုင်အပြင်ကိုသွားတယ်လူတော်တွေတော်တယ်ဆိုရင်လည်း mask ပေါ့နော် mask တဲ့အခါမှာလည်းချက်ချင်းကြီးတော့ N95 mask ကြီးဝတ်ဆရာမလိုပါဘူးခါတိုင်းအခု disposable mask ကြီးလည်းအများကြီးရှိပါတယ
်ဟုတ်ကဲ့
အဲ့ဒါ
နှာခေါင်းအုပ်ပေါ့
ဒီနှာခေါင်းကိုလည်းဟိုတိတ်ချအုပ်ရမယ်ရှုပ်ထုတ်ပြီးတော့နှာခေါင်းအုပ်ကိုချထားလို့လည်းမရဘူးနှာခေါင်းအပေါ်ကိုဒီ mask အပေါ်မှာမမာလေးရှိပါတယ်ဟိုတက်ပြီးလို့ရှိရင်ကိုနှာခေါင်းအတိုင်းဖိချလိုက်လို့ရှိရင်နောက်အောက်ကိုလည်းဆွဲချလိုက်ရပါတယ်ဟိုအပြာရောင်လေးကိုအပြင်မှာထားရတယ်အဖြူရောင်လေးကိုကိုယ့်ဘက်ကိုထားရတယ်။အဖြူရောင်လေးကတော့အဖက်တလေးပါတော့ကိုယ်မှာယောဂါရှိရင်လည်းကိုချောင်းချိုးရင်ပိုင်းအဲ့ထဲမှာ absorb ဖြစ်သွားမယ်။အပြင်အပြာပိုင်းဘက်ကတော့အပြင်ကလာတဲ့ဓာတ်ရည်တို့ပါတော့အဲ့ဒါကိုကာကွယ်ပေးတယ်ပေါ့။နောက်လူသူထူထပ်တဲ့နေရာကိုမတော်အပ်ဖို့ပေါ့တတ်နိုင်ရင်လေ။နောက် personal hygiene ပေါ့။နောက်ယောဂါဖြစ်တဲ့လူတွေရှိလို့ရှိရင်သူတို့နားမှာမကပ်ဖို့ပေါ့နော
်။ဟုတ်ကဲ့ဆရာမဒီအစားအသောက်ချက်ပြုတ်တာလည်းပတ်သက်လို့ရော
။အစားအသောက်ကတော့တိတ်တော့မဆိုင်ပါဘူး။တစ်ခုရှိပေါ့။တရုတ်ပြည်မှာတော့တို့ကြောရဲတရိစံတို့လင်းနိုးတို့အဲ့ဒါတွေတော့မစားတင်ဘူးပေါ့။နောက်ကိုစားနေကြသစားတောက်တွေလည်းတခြားချက်ပြုတ်ပြီးတော့ပေါ့နော်။ရောတော့မစားနဲ့ပေါ့
။ဟုတ်ကဲ့။မွေးမြူရေးတရိစံတွေရောကင်တွယ်လို့ရှိရင်
အဲ့ဒါလည်းလက်ရှိရပါတယ်။ကိုအင်ကခွေးတွေကြောင်လေးရစားမွေးမြူရေးတရိစံတွေရစားပေါ့နော်။အကုန်လုံးကင်တွယ်ပြီးတော့လက်ကောင်းကောင်းရှေးရမယ်။တက်နိုင်ရင်လည်းတရိစံအငိကြီးတွေပဲကင်မယ်ဆိုလည်းလက်အစ်တွေပဲအနည်းဆုံးပို့ထိုင်ပို့ကောင်းတာပေါ့
။ဟုတ်ကဲ့ဆရာမကြီးဒီကိုခံအားကောင်းနေဖို့အတွက်ရော
ဒါလည်းကိုယ်တော့ခြေကအထင်ကျမကြီးကောင်းဖို့လို့စားတော့အဟာရပြည့်စုံအောင်လို့စားတော့ရမယ်နောက်ပြီးချာအေးဝအောင်အေးရမယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီကာကွယ်တဲ့ကြားရရပဲပေါ့နော်ဟိုဖြစ်ကောင်းဖြစ်လာခဲ့လို့ရှိရင်ဘယ်လိုလက္ခဏာတွေကိုအဓိကဆံမကုဏကပြောခဲ့တဲ့ဒီချောင်းဆို
းနှာချီတာလို့နှာစီးတာလို့ခေါင်းကိုက်တာဖျားတာဒါပေမဲ့တစ်ခါလေကြာရင်လည်းပဲဒါတွေကတော့တုတ်ကွေးနေတဲ့ခက်စင်စင်ပေါ့ပြောလို့တော့မရဘူးဒါပေမဲ့အဲ့လိုဖျားတယ်နှာချီတယ်ဒီလိုအချိန်မျိုးမှဆိုရင်တော့ကျမကြီးဌာနတန်းနိုင်တော့အစိုးရကျန်းမာရေးဌာနစီရင်လို့သွားပြီးတော့ပတင်းပို့ပြီးတော့ပြသနေတယ်
ဟုတ်ကဲ့နောက်ဒီကုသမှုအပိုင်းရော
တကယ်တမ်းပြောရင်ဆိုကုသမှုကမရှိပါဘူးစမ်းသပ်ပြီးတော့ကြီးထွင်နေတာတွေတော့ရှိတယ်ကာကွယ်ဆေးလည်းမရှိသေးပါဘူးတို့တော့ ကာကွယ်ဆေးကိုထုတ်လုပ်ဖို့အရန်ကြိုးစားနေပါတယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
။ကိုဝင်းမစ်စီစဉ်တင်ဆက်ပေးနေတဲ့ဒီကျမရေးစီစဉ်ကိုမနက်ဖြန်မနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါစီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလူပေါင်း900ခန့်ခိုးလုံနေတဲ့စင်ရင်ကျေးရွာစစ်ဘေးဒုက္ခသည်စခန်းကနေထွက်ခွာဖို့မြမအစိုးရစစ်တပ်ကနေဖိအားပေးခဲ့ပါတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတောင်းဆရာမတူအသက်ခံခဲ့ရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကစေတနာဝန်ထမ်းဆရာမ2ဦးအသက်ခံရတာ9နှစ်ပြည့်သွားပြီဆိုပေမဲ့အမှုမှမပေါ်ပေါက်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေကြောင့်နေရာဆုံးခွာပြီးမြေပုံမြို့နယ်စင်ငင်းကျေးရွာမှာလူပေါင်း900ခန့်ခိုးလုံနေတဲ့စစ်ဘေးဒုက္ခသည်စခန်းကိုမြန်မာအစိုးရစစ်တပ်ကအဲ့ဒီနေရာကနေထွက်ခွာသွားဖို့နေရာဆက်တိုက်လာရောက်ဖိအားပေးခဲ့ပါတယ်ဇန်နဝါရီလ26ရက်နေ့ညအချိန်မှာအင်အား100ခန့်ရှိတဲ့အစိုးရစစ်ကြောင်းတစ်ခုကကျေးရွာထဲကိုတနက်ပစ်ဖောက်ဝင်ရောက်လာပြီးတဲအိမ်တွေကိုဖျက်ဆီးခဲ့တယ်လို့အမိုးတွေကိုမီးရှို့ပြီးအဲ့ဒီနေရာမှာမနေကြဖို့ဖိအားပေးခဲ့တယ်လို့စစ်ဆောင်ဒုက္ခတဲ့တဦးကပြောပါတယ်အလားတူ29ရက်နေ့နေ့လယ်ပိုင်းမှာလဲတပ်မ66လက်အောက်ခံတပ်ဖွဲ့အင်အား90ခန့်ရောက်ရှိလာပြီးဒုက္ခတဲ့စခန်းမှာရှိတဲ့သူတွေကိုအိမ်ထောင်စုစည်းရေးနဲ့လူဦးရေစည်းရေးနဲ့စစ်ဆေးပြီးအဲ့ဒီနေရာမှာဒုက္ခတဲ့စခန်းမချဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအမိန့်ထုတ်ထားကြောင်းပြောဆိုခဲ့တဲ့အတွက်ဒုက္ခသည်တွေနေဖို့တခြားနေရာတစ်ခုစီစဉ်ပေးဖို့တောင်းဆိုထားတယ်လို့လဲကိုရိုင်းတွားရောက်ခဲ့တဲ့အရှင်တဘာဝနဒီကမိန့်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်းမှာပညာရေးဝန်ထမ်းကျောင်းဆရာမတူပြစ်ဒဏ်ခံခဲ့ရပါတယ်ဇန်နဝါရီ24ရက်နေ့ကမိုင်းဖိုးစိန်ဆိုတဲ့သူဟာဝေခုတ်ကျေးရွာကမူလတန်းပြဆရာမမှတ်လွေးမြမွှေးအောင်ကိုပြစ်ဒဏ်ခဲ့တာဖြစ်ပါတယ်ပြစ်ဒဏ်မှုအကြောင်းရင်းကိုမသိရသေးပေမဲ့ဒီပြစ်ကတ်မှုမှာမိမိတို့သက်သားရဲ့လက်ချက်ဖြစ်ကြောင်း DNLE ခေါ်တမ်းမလောင်တပ်ဖွဲ့ကဝန်ခံထားပြီးပြစ်ကတ်မှုလက်သေးကိုဖမ်းဆီးရေးယူထားတယ်လို့ညင်ညာချက်ထုတ်ပြန်ထားပါတယ်
2019ခုနှစ်တနှစ်အတွင်းမှာမွန်ပြည်နယ်ကိုဝင်ရောက်လာတဲ့ပြည်တွင်းပြည်ပခီးသွွားလူဦးရေ28သိန်းနီးပါးခန့်ရှိတယ်လို့မွန်ပြည်နယ်ဟိုတယ်နဲ့ခီးသွွားညွန်ကြိုင်းမှုဦးစီးဌာနကနေထုတ်ပြန်ပါတယ်။ဝင်ရောက်လာတဲ့ကမ္ဘာလက်ခီးသည်တွေအထက်မှာထိုင်းနိုင်ငံကအများဆုံးဖြစ်ပြီးဗီယက်နမ်နဲ့ဂျပန်နိုင်ငံတို့ကဒုတိယနဲ့တတိယနေရာမှာရှိနေပါတယ်။2019ခုနှစ်အတွင်းပြည်တွင်းဧည့်သည်ဝင်ရောက်မှုဦးရေ26သိန်းကျော်နဲ့ပြည်ပဧည့်သည်ဝင်ရောက်မှုဦးရေ3,900ကျော်ရှိပြီး2018ခုနှစ်ထက်8,400ကျော်တိုးလာတယ်လို့ပြည်နယ်ဟိုတယ်နဲ့ခရီးသွားညွန်ကြားမှုဦးစီးဌာနရဲ့စည်ရင်းအရသိရှိရပါတယ်။မွန်ပြည်နယ်ကိုရောက်ရှိတဲ့ဧည့်သည်တွေအနေနဲ့စိတ်ထီယိုးနဲ့သမိုင်းဝင်ဖျားစေတီပထိုးတွေမော်လမြိုင်မြို့ပေါ်နဲ့ဘလူးကျွန်းစိတ်မယောမြို့နယ်ခရုံကူတံပြူစရဲမြို့နယ်မှာရှိတဲ့မဟာမိတ်စစ်တင်းချိုင်စိတ်ခမီဆက်ဆဲကမ်းချီရေးမြို့နယ်မှာရှိတဲ့ကပြာဝဖျားတောင်ပင်လေဝအပန်းဖြေစခန်းကမ်းချီစတဲ့အထင်ကရနေရာတွေစီကိုအထူးကသွားရောက်လဲပတ်ကြတာဖြစ်ပါတယ်
ရခိုင်လက်နက်ကိုင်အေဖွဲ့အနေနဲ့ချင်းလူမျိုးနွယ်စုဝင်ခုမီးမျိုးနွယ်စုတွေကိုရခိုင်မျိုးနွယ်စုဝင်တွေဖြစ်နောင်နောင်မှာရေးသားသုံးလုံးပေါ်ပြတော်တယ်မလို့ဖို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကသတိပေးပြောဆိုပါတယ်ချင်းမျိုးနယ်ပလဝါမျိုးနယ်မျိုးသားလှုပ်တော်ကိုဆက်လက်ဥဝိတင်းကိုပြန်လှုပ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးအေရဲ့ထုတ်ပြန်ကြေညာချက်တဲ့ခုမီးမျိုးနွယ်စုများကိုရခိုင်မျိုးနွယ်စုဖြစ်ခေါ်ဝေါ်တာခုမီးမျိုးနွယ်စုများနေထိုင်တဲ့ပလဝါမျိုးနယ်ကိုရခိုင်ဘိုးဘွားပိုင်နယ်မြေဖြစ်စေတဲ့စကလုံးသုံးလုံးနေပါရှိတယ်ဆိုပြီး CNLD ကကျင်းညာချက်တစ်ဆောင်ထုတ်ပြန်ပြီးသတိပေးပြောဆိုလိုက်တာပါ
မြန်မာအရှိတောင်ပိုင်းမှာအလူရှင်ထောက်ပံ့မှုဖြတ်တောက်လိုက်တာကြောင့်ကရင်ပညာရေးစနစ်ရင်းရင်သွားတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့ကရင်ကျောင်းဆရာများပူးပေါင်းလှုပ်ဆောင်မှုအဖွဲ့ KTWG ကအခုလ20လရက်နေ့မှာအရေးပေါ်ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။လာမယ့်ဇွန်လမှာမြန်မာအရှိတောင်ပိုင်းမှာပညာရေးအတွက်ထောက်ပံ့မှု80%ခန့်အထိရှော့ချမယ်ဆိုပြီးအလူရှင်ဖက်ကအကြောင်းပြန အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်ပီနယ်မြောက်ပိုင်းမူဆယ်မြို့နယ်ကစည်နာဝန်ထမ်းဆရာမနှစ်ဦးအသက်ခံရတဲ့အမှုဟာအခုဆိုရင်9နှစ်ပြည့်သွားပြီဆိုပေမဲ့အမှုမပေါ်ပေါက်သေးသလိုမိသားစုဝင်တွေကလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အမည်ရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ထားပါတယ်။
အသက်ခံခဲ့ရတဲ့စေတနာဝန်ထမ်းကချင်ဆီယမလီနှူးဦးငါးနှစ်ပြည့်အမေဒရီယာစုတောင်းချင်းခန္ဓာမှာအမှုမှန်ပေါ်ပေါက်ဖို့ခက်ခဲနေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်
ကျွန်တော်တို့ပေါ်ပြမရတဲ့အခက်ခဲပါပဲအမှုမှန်ပေါ်ပေါက်ရေးကော်မတီကတော့အမှုမှန်မပေါ်မချင်းကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မှုခင်ဖြစ်ပွားတဲ့ကောင်းကားကြီးရွာဒေသခံတွေနဲ့အဲ့ဒီအချိန်ကာလမှာကြီးရွာမှာတာဝန်ကျခဲ့တဲ့တက်ဆိုင်ရာတာဝန်ရှိတွေအနေနဲ့လည်းပူးပေါင်းပါဝင်စီခြင်းတယ်လို့
ကချင်လော်ယာနက်ဝတ်ကနေဒီမှာဒါကိုဆောင်ရွက်လက်ရှိတယ်ဒါမဲ့လုံခဲ့တဲ့နှစ်နှစ်လောက်ရှိပြီကျွန်တော်နောက်ဆုံးလာရှိမှာစစ်တပ်မှာဒီစစ်ကြောင်းမှုနဲ့ကျွန်တော်တို့ပြောဆိုဖို့လုပ်တဲ့အဆင့်ကနေဒီဒီဘက်ပိုင်းမှာဆက်ပြီးမှတိုးတက်မှုတော့မရှိတော့ဘူးပေါ့စေတနာဝန်ထမ်းဆရာမနှူးဦးဖြစ်တဲ့မယံလူရံနဲ့ခေါင်းနှန်းစင်တို့နှူးဦးမူဆယ်ခရိုင်ကောင်းကားကြီးရွာကမူလရန်ကျ
ပြတ်တာခံခဲ့ရတာပါ တေဆုံးသူဆီယမမယန်လူရရဲ့အမဖြစ်သူဒေါ်ဆန်းလုံကတော့သူညီမငယ်ဆုံးတေဆုံးပြီးကလေးကမိသားစုအနေနဲ့ပတ်ဝန်းကျင်တိုင်ဝိုင်းကြမှာစိတ်အားငယ်တယ်လို့မျိုးခံစားရတဲ့အပြင်လုံခြုံမှုမရှိတယ်လို့လည်းခံစားနေရတယ်လို့ပြောပါတယ်အဲ့ဒီဆီယမအဲ့ဒီဆမ်ပြီမှာအဲ့ဒီသနတ်ဆမ်မဈေးသနတ်ဆမ်မရဲ့အမအမမိတ်ဆက်ပေးတာအနေစပြီးကျွန်မစိတ်ထဲမှာခံစားရပါတော့စိတ်ချလက်ချမဖြစ်ဘူးပေါ့
ချမ်းပြင်းရဲတပ်ဖွဲ့ကတော့ကြေးရွာသားဆယ်ဦးနဲ့တမတော်သား26ဦးကိုစစ်ဆေးခဲ့ကြောင်းနဲ့ DNA စစ်ဆေးချက်တွေကိုရယူခဲ့ကြောင်းအကြောင်းပြန်ခဲ့ပေမဲ့လည်းဆီယမ်မနှူးအသက်ခံခဲ့ရမှုနဲ့ပတ်သက်ပြီးဒီနေ့ဒီချိန်ထိအမှုမှမပေါ်ပါသေးပဲတရားခဏ်တွေကလွတ်မြောက်နေဆဲပဲဖြစ်ပါတယ်ရှင်
ဆက်ပြီးတော့ပညာရေးဝန်ကြီးဌာနကအကြောင်းတည့်ရက်နဲ့ဆံမွက်အချိန်ဆရာပြောင်းလဲတမန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းတီနယ်ရဲမျိုးတော်ဟာခါမှာလဲစန့်ကျင်ကန့်ကွက်တဲ့အနေနဲ့ကျောင်းဆရာတွေအပါအဝင်ကျောင်းသားတွေကဆန္ဒပြထုတ်ဖော်ခဲ့ကြပါတယ်။
အခြေခံပညာစာမုပ်ဘွဲ့ကလပြောင်းလဲမှုနဲ့ကျောင်းသက်ရဲ့သုံးမြင့်လိုက်တာဟာအထူးသဖြင့်လမ်းပန်းဆက်တွေရေးခက်ခဲတဲ့ချင်းမြင့်နယ်မှာဘလို့မှအစီအမပြေနိုင်ဘူးလို့ဒီဆန္ဒဖော်ထုတ်မှုကိုဥဆောင်ခဲ့တဲ့မူလတန်းပြဆရာဦးသိန်းစောဝင်းကပြောပါတယ်။ကျောင်းပေါ်ဒေသမှာရှိတဲ့ဒေသဒေသနေရအနေနဲ့ရန်ကုန်ခက်ခဲဖြစ်နေပါလေ။ဘုံမှန်စာမုပ်ဝဲတွေကိုအရင်ဆုံးစောစစ်တဲ့တ
ရပါမလားတော့မဲ့ဒီရှိတဲ့ပိတ်ထားမယ်ဆိုရင်လည်းဒီကလေးတွေဆရာပြီးမှပြန်ဖြစ်မယ်ဆိုလို့ရှိရင်ပြန်ဖြေလာဖို့အတွက်ကိုတောင်ပေါ်တွေတတ်ပါတော့အခုချိန်မှာတောင်ရလုံငန်းကုန်ရင်းနေရတဲ့အချိန်ဖြစ်တယ်ပြ
เอ้าเตียจอชื่อแต่จ้องหน้าจ้องหลูดิฮะอฉีกันปัญญาสามุวะกาละปินเซนนอกสุขชิงกูเปลี่ยนแลဖြတ်သိမ်းပြီးရေလောက်အခွင့်အချေပြုပညာရေးမြင့်တင်မှုပေါ်ဆောင်ပြီးဒီမိုကရေစီနဲ့ညီမျှတော်စီမံခန့်ခွဲမှုပေါ်ဆောင်ရေးဆရာရှာမတွေရဲ့လူနေမှုဘဝမြင့်တင်ရေးသူတည်တနာကိုအချေမခံတော့ပညာရေးစနစ်လူမရှိဒေသနာခက်ခဲလူလူရှိတော့ပညာရေးစီမံခန့်ခွဲမှုစနစ်လူမရှိ
ဒီလိုဆန္ဒဖော်ထုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရကဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်ပြီးတော့ထူးခြားမှုမရှိရင်တော့ဒီထက်ပြင်းထန်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်သွားမယ်လို့ဦးသိန်းစောဝင်းကပြောပါတယ်။ဒီလိုဆန္ဒဖော်ထုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လိုမင်းထံကတော့သူတို့ရဲ့တင်ပြချက်အပေါ်မှာပဲကျွန်တော်ဝန်ဆင်းစားပြီ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ပရခိုင်ပြည်နယ်မြေပုံမြို့နယ်လူပေါင်း900ခန့်ခိုလုံနေတဲ့စင်းင်းကျေးရွာစစ်ဘေးဒုက္ခသည်စခန်းကလူတွေထွက်ခွာဖို့မြန်မာအစိုးရစစ်တပ်ကနှစ်ရက်ဆက်တိုက်ဖိအားပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာကျောင်းဆရာမတဦးတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်
။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်သတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေမနက်ပိုင်းစီစဉ်မှလည်းပြန်ပြီးတော့နာစင်နိုင်ကြပါလိမ့်ရှင
်။ဒေါ်ရရှင်များရှင်။နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘလို့စင်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဒိုင်းရိုက်ဒီလိုင်းစီစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေညဒိုင်းရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 25kHz 11.83 ညနဲ့လိုင်းဒိုမီတာ 32kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။အခုကြာသပတင်းညဆက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
တရုတ်နိုင်ငံမှာလူ180ထိသေဆုံးရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာသင့်မသင့်ဒီနေ့ဆုံးဖြတ်မဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကပြောပါရယ်ကူးစက်သူတွေဆက်တိုးလာနေပြီးတရုတ်နိုင်ငံအပြင်မှာပါလူလူချင်းကူးစက်နေတဲ့အထောက်အထားတွေတွေ့နေရတာဟာစိုးရိမ်စရာဖြစ်တဲ့ကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆူဒန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာပြောဆိုခဲ့တာပါအရေးပေါ်အခြေအနေကြေညာဖို့အချိန်မတန်သေးတဲ့ကြောင်းပြီးခဲ့တဲ့တစ်ပတ်မှာ WHO ကပြောရင်းမဲ့အခုနောက်ဆုံးနောက်ထပ်ကူးစက်သူ1900ကျော်ပါဝင်ကူးစက်ခံသူ9900ကျော်အထိတိုးလာခြင်းမှာပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံတော်တော်များကတော့ယောဂကူးစက်မှုစဖြစ်ရာတရုတ်နိုင်ငံဝူဟန်မြို့ရောက်နိုင်ငံသားတွေကိုပြန်ခေါ်နေပါတယ်။ဝူဟန်မှာပညာသင်ဖို့ရောက်နေတဲ့မြန်မာကျောင်းသား60ယောက်ကိုလည်းပြန်ခေါ်ဖို့စီစဉ်ထားတဲ့အကြောင်းပေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံးကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကျန်းနာစစ်ဆေးနေတဲ့ထက်လွတ်တော်မှာတရားလိုဖြစ်စောင်းနေတဲ့အောက်လွတ်တော်အမတ်တွေနဲ့သမ္မတရဲ့ဥပဒေကျူးဆောင်ဖွဲ့တော်ကိုဒီကနေ့နောက်ဆုံးနေ့ဖြစ်ဆက်လက်မေးမြန်းမှာဖြစ်ပါတယ်။ကျန်းနာစစ်ဆေးမှုအချိန်ကာလကတော့သမ္မတထရန့်ရဲ့အစိုးရဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်တည်ဖြစ်စစ်ခေါ်မေးမြန်းမှုအတိုက်ခံဒီမိုကရက်ကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုလူများစုဖြစ်တဲ့ရီပဘလစ်ကန်တွေကလက်ခံမခံဆိုတဲ့ပုံမှာအဓိကမူတည်နေပါတယ်။အရှေ့နိုင်ငံတွေမှာလူလတ်မှုပေါ်အာဏာပိုင်ဖိနှိပ်မှုတွေပိုတိုးလာနေတယ်လို့ဖိနှိပ်မှုကိုတွန်းလှန်မှုကြိုးစားသူတွေလည်းပုံများလာတဲ့ကြောင်း Amnesty International ဖွဲ့ကပြောဆိုလိုက်ပါတယ်2019ခုနှစ်ဟာအာရှမှာဖိနှိပ်ပြစ်နှစ်ဖြစ်တယ်လို့ခုခံတွန်းလှန်တဲ့နှစ်ဖြစ်တဲ့အကြောင်းအာရှပစိဖိတ်ဒေသကနိုင်ငံနဲ့ဒေသပေါင်း25ဦးရဲ့အခြေအနေကိုလေ့လာထားတဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ
ကြာသာပြည်နှစ်ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားခဲ့တာပါရှင်အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမြတ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝင်ဒရက်ဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလှိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်။သောရရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.